ရုရှားကွန်ရောက်ကျူးကျော်တိုက်ခိုက်တာကိုခံရတဲ့ယူကရိန်းမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာနဲ့အတူစစ်နဲ့ရိခါရဖို့လည်းတဖြည်းဖြည်းခက်ခဲလာနေတယ်လို့ကုလသမဂ္ဂစစ်နဲ့ရိခါအစီအစဉ်ကလည်းတတိပေးလိုက်ပါတယ်။တိုက်ပွဲတွေကြားမှာနေထိုင်ရတဲ့ယူကရိန်းပြည်သူတွေကလည်းမတက်တာရဲ့အဆုံးအစားအသောက်တွေကိုအလွန်အမင်းကိုချိုးတန်ချွေတာနေကြတာပါ။ဒီအကြောင်းဂျနီဗာကုလသမဂ္ဂရုံးကဗီဒီယိုသတင်းတောက်လီဇယ်ရှ်လိုင်းပို့ပို့ထားတဲ့သတင်းကိုပြောပြပေးပါမယ်။နားဆင်နိုင်ပါပြီ။လူကြီး44တန်းရှိတဲ့ယူကရိန်းနိုင်ငံမှာစစ်နဲ့ရိတ်ခါပြက်လက်လာပြီးဖြစ်ပါတယ်။ WFP ကမ္ဘာစစ်နဲ့ရိတ်ခါဆိုင်ရာအဖွဲ့ကတော့ယူကရိန်းနိုင်ငံတွင်စစ်နဲ့ရိတ်ခါလေပတ်မှုအခြေအနေဟာပြက်ရင်းနေပြီးဖြစ်တယ်လို့အစအစလုံလုံလောက်လောက်မရမှာကိုလည်းယူကရိန်းပြည်သူ45ရာခိုင်နှုန်းလောက်ကစိုးရိမ်နေကြတယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းနိုင်ငံတွင်စစ်ပွဲကြောင့်ပိတ်မိနေတဲ့တန်းပေါင်းများစွာသောပြည်သူတွေအတွက်အစိုးရရဲ့စစ်နဲ့ရိတ်ခါဖြစ်တင်းပေးတဲ့စနစ်ကလည်းပြန်နေပြီလို့ WFP ရုံးပြောခွင့်ရ Thompson Series ပြောပါလေ
WFP estimates that 1 out of 5 people in Ukraine today are already using some
ဒီဘေးမှာအခုလူ9ဦးမှ2ဦးကအစားအသောက်တဲ့ချိုးကြံတဲ့နှီးကိုသုံးကြရပြီလို့ WFP ကခန့်မှန်းထားပါတယ်အခြေအနေကလည်းတဖြည်းဖြည်းပိုဆိုးလာနေပါတယ်ဒီလိုစိုးရိမ်စရာကောင်းတဲ့အခြေမျိုးဖြစ်တဲ့အတွက်လူတွေကစားနေကြတဲ့လျှော့စားလာကြသလိုစားတဲ့အကျင့်ရည်အတွက်ကိုပါရှော့ပစ်ကြတာပါသူကြီးတွေကလည်းသူတို့ကိုယ်တိုင်မစားမတော့အငတ်ခံပြီးကလေးတွေစားဖို့လုပ်ပေးနေကြပါတယ
်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတော့ယူကရိန်းနိုင်ငံကကလေးအားလုံးရဲ့ထက်ဝက်ကျော်ဖြစ်တဲ့ကလေးငယ်4.3%ဟာရုရှားတွေဝင်ရောက်ကျူးကျော်ခြင်းကအစပြီးဥယျာဉ်ဆောက်ခွာထွက်ပြေးကြရတယ်လို့ပြောပါတယ်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစီရင်မှာတော့အခုဖြစ်ပေါ်နေတဲ့ဖြစ်ပွဲကြောင့်တည်ဆုံးကြရသူ2080ကျော်ရဲမှာကလေးငယ်က88ယောက်ပါနေတယ်လို့ဖော်ပြထားပါတယ်။ရုရှားတပ်တွေရဲ့မယံမနာတိုက်ခိုက်တိုက်ခိုက်မှုတွေကြောင့်လူငယ်ရက်ွက်တွေ၊လေစိတ်တွေ၊တံခါးတွေအရက်ပြအဆောက်အုံတွေနဲ့အတူဆေးရုံဆေးခန်းပေါင်း80ကျော်လေးပျက်စီးကြရတယ်လို့ကုမ္ပဏီကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။စူပါမားကတ်တွေမှာဘာမှမရှိတော့သလိုကုန်လုံရုံတွေမှာလည်းဆန်းနဲ့ရိတ်ခါတွေတဖြည်းဖြည်းကုန်ထမ်းလာနေတယ်လို့လည်းစီရီကပြောပါတယ်။ဒါအပြင်တိုက်ပွဲဖြစ်ပေါ်နေတဲ့ဒေတာတွေအထူးသဖြင့်လုံးဝနီးပါးအဖြတ်ရှိခံရတဲ့ယူကရိန်းအရှေ့ပိုင်းကမာရီယိုပိုမျိုးနေရာမျိုးမှာနေထိုင်ကြတဲ့မိသားစုတွေအတွက်ကြီးမားတဲ့ပြဿနာကအစအစာရဖို့ဖြစ်တယ်လို့ပြောပါတယ
်။ Lack of access to conflict hit areas and the lack of humanitarian partners on the ground are the biggest obstacles to providing life-saving assistance to families inside of Ukraine.
တိုက်ပွဲဖြစ်ပွားနေတဲ့ဒေသကိုမသွားနိုင်သလိုနိုင်ငံတွင်းမှာလည်းလူသားချင်းစာနာမှုလက်တွဲလုပ်ကန်နေတဲ့အဖွဲ့တွေမရှိတာဟာယူကရိန်းနိုင်ငံတွေကမိသားစုတွေရှင်သန်ရပ်တည်ရေးကိုအကူအညီပေးဖို့အတွက်အကြီးအမားဆုံးအတားအဆီးဖြစ်နေပါတယ်။ရုရှားတပ်တွေအဝိုင်းခံရတဲ့မာရီယိုပိုမြို့မှာနောက်ဆုံးလက်ကျန်ရေနဲ့အစားအစာတွေလည်းပြတ်လပ်နေသလိုဖေဖော်ဝါရီ24ရက်ရုရှားဝင်တိုက်ချင်းကလေးကလူသားချင်းစာနာမှုအကူအညီတွေလည်းအပိတ်ပင်ခံနေရတာပါ။
WFP ဟာယူကရိန်းနိုင်ငံတွေကပြည်သူ၃ခန်းအတွက်လုံလောက်တဲ့ဆန္ဒရိတ်ခါတွေပို့ပေးခဲ့တယ်လို့လည်းသူတို့ကပြောပါတယ်။ဒါအပြင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ညွှန်လဲရတဲ့တချို့မျိုးကြီးတွေကနေရာအများပြားမှာလည်း WFP ကဆန္ဒရိတ်ခါတွေကိုတိုးလောင်ပေးနေတယ်လို့ပြောပါတယ်။